အဲ့ဒီအချိန်မှာနောက်ထပ်ကျမတို့မှာအတိတ်ကံပေါ်မူတည်ပြီးကျမတို့မှာသကုပတာရပေါ့နော်သကုဒွါရလို့ခေါ်တာကဟာလာရူပါယုံနေဝင်ထွက်တယ်သကုဝိညာဉ်စိတ်အစရှိတဲ့စိတ်တွေဝင်ထွက်တဲ့အတွက်ကြောင့်တကပေါက်နဲ့တူလို့ဒွါရလို့လဲခေါ်တယ်နောက်တစ်ခုဖြစ်ချောင်းလို့ရောမပြောဘူးလားသကုဒွါရသကုပတာရယုတ်တိဟာလာဝီတိစိတ်အစေတသိတွေဖြစ်ချောင်းဖြစ်တဲ့အတွက်ကြောင့်လဲဒွါရနာမည်မရောက်လားဒွါရယုတ်လေဟုတ်ပြီနော်ဒါဆိုရင်ကျမတို့မှာအတိတ်ကံပေါ်မူတည်ပြီးတော့ဘဝအစတည်းကပဋိသင်္ဍေအချိန်တုန်းကကလရည်ကြီးရုပ်သုံးပါးထဲမှာကာယပတာရရှိခဲ့ပြီအဲ့ဒီကနေကလရည်ကြီးခုနှစ်ရက်အမြုပ်ခုနှစ်ရက်ကနေသွားလိုက်တာ17တတ္တဟာမြောက်ရောက်တဲ့အချိန်မှာကာယပတာဒအပြင်သကုပတာရလည်းဖြစ်ခွင့်ရလာပြီသောတာပတာရလည်းဖြစ်ခွင့်ရလာပြီဂါနပတာရလည်းဖြစ်ခွင့်ရလာပြီဇိန်ဝါပတာရလည်းရပြီဆိုကျမတို့ရဲ့ဘဝမှာစက်တပတ်မြောက်အမေဝန်းထဲမှာနှစ်လကြော်ကြော်ရောက်တဲ့အချိန်ကြားမှာပတာရယုံနောက်ထပ်၄ခုထပ်ရတော့အဲ့ဒီအချိန်မှာအတိတ်ကံကြောင့်ဖြစ်တဲ့ကမ္မဇဧကံယုတ်ထဲကပတာရယုံ၅ပါးပိုင်သွားပြီဟုတ်လားဘာဝရုပ်တွေလည်းရှိခဲ့မှာပေါ့ဇီဝိတရုပ်လည်းရှိခဲ့မှာပေါ့ဝိတုရုပ်တွေလည်းရှိရင်ဒါခဏဖယ်ထားအဲ့ဒီထဲမှာပတာရယုံ၅ပါးဆိုတာအာယုံတွေကိုလက်ခံနိုင်တဲ့ဂောစရေဂါဟကမဟုတ်ဘူးလားစကုပတာရရှိတဲ့အတွဲကြောင့်သူတို့ဒီရူပါယုံကိုလက်ခံလိမ့်မယ်သောတာပတာရရှိတဲ့အတွဲကြောင့်သူတို့ဒီတတ္တရုံကိုလက်ခံလိမ့်မယ်ဃာနပတာရရှိရင်ဃာနာယုံကိုလက်ခံမယ်ဇိန်ဝပတာရရှိတဲ့အတွက်ကြောင့်ရတ္တာယုံကိုလက်ခံမယ်ကာယပတာရရှိထားတဲ့အတွက်ဖုဒ္ဓဘာယုံကိုလက်ခံမယ်ဆိုတော့ကျမတို့ရဲ့တန်တန်မှာပတာရယုတ်တို့ရှိထားပြီအဲ့ဒီပတာရယုတ်တို့ဒီခန္ဓာကိုယ်မှာတိတ်ကျေစုများတဲ့အတွက်ကြောင့်ဣဇ္ဇတိကယုတ်လို့လည်းခေါ်မယ်ဂောစရဆိုတဲ့အာယုံကိုလက်ခံနိုင်တဲ့အတွက်ကြောင့်လည်းဂောစရဂါဟကလို့လည်းခေါ်မယ်အဲ့ဒီအထဲမှာမှစက္ခုနဲ့သောတာသည်မိမိတံကိုထိရောက်ကန့်ကြည့်ခြင်းမရှိတဲ့ရူပါယုံနဲ့တတ္ထာယုံကိုလက်ခံတဲ့အတွက်ကြောင့်တန်ပတ်ဒါဂါကလို့လဲခေါ်မယ်ဟုတ်လားယင်အတံပတ္တဂါကလို့လဲခေါ်မယ်ဂါနဇိန်ဝါကာယကတော့ထိမှညိမှအာယုန်တွေကိုလက်ခံနိုင်တော့တံပတ္တဂါကလို့ခေါ်ဒါသင်ခဲ့ပြီဟရိပတာရယုံ၅ပါးဒီပင်လင်ဒီနေရာမှာသူတို့ဒီဟလာစိတ်တွေတို့ရဲ့မှီယာဖြစ်တဲ့အတွက်ကြောင့်မြင်သိစိတ်ကြားသိစိတ်တို့ရဲ့မှီယာဖြစ်တဲ့အတွက်ကြောင့်ပတာရယုံ၅ပါးကိုဝိတုယုတ်ထဲလဲထည့်တယ်ဟုတ်လားဝီတိစိတ်စေတသိက်တို့ရဲ့ဖြစ်ကြောင်းနဲ့လဲပါတဲ့အတွက်ကြောင့်ဒွါရယုတ်လို့လဲခေါ်တယ်ဆိုတော့ကျမတို့မှာဒီဘာရှိထားပြီလဲဆိုရင်ကန့်ကြောင်ဖြစ်တဲ့ဒွါရယုတ်တွေရှိလားမရှိဘူးလားဒွါရယုတ်ပေါင်းဒီခုနှစ်ပါးရှိမယ်ဟုတ်လားဒွါရယုတ်ခုနှစ်ပါးယုတ်ပိုင်းတင်ထားပြီလေဒွါရယုတ်ခုနှစ်ပါးဒီပတာရယုတ်၅ပါးရဲ့ဝိညာဉ်ယုတ်နှစ်ပါးဝိညာဉ်ယုတ်နှစ်ပါးကကာယဝိညာဉ်နဲ့ဝစီဝိညာဉ်ဆိုတာဒီကုသိုလ်အကုသိုလ်ကံတွေဖြစ်စေလားမဖြစ်စေဘူးလားကာယဝိညာဉ်ပေါ်မူတည်တယ်ဒါဆိုကုသိုလ်ဖြစ်စေမယ်။ကာယဝိညာဉ်ပေါ်မူတည်တယ်။ဒီမူရာဆိုအကုသိုလ်ဖြစ်စေမယ်။ကာယဝိညာဉ်ဒီလဲကုသိုလ်ကံကိုဖြစ်စေတယ်။အကုသိုလ်ကံကိုဖြစ်စေတယ်။ဝစီဝိညာဉ်ပေါ်မူတည်ပြီးတော့လဲကုသိုလ်အကုသိုလ်ကံတွေဖြစ်စေတဲ့အတွက်ကြောင့်ဝိညာဉ်ယုံနှစ်ပါးကြတော့ဒွါရတော့ဒွါရပဲ။ကံဖြစ်ကြောင်းဒွါရဖြစ်တဲ့အတွက်ကြောင့်ကမ္မဒွါရလို့ခေါ်ခဲ့တယ်။သင်နေပြီ။ပတာရယုံ၅ပါးကတော့အာယုန်နေနဲ့လာတိုက်ရင်ဝီတိစိတ်စေတသိက်တွေဖြစ်စေမှာဖြစ်တဲ့အတွက်ကြောင့်ဝီတိဒွါရလို့ခေါ်တယ်ဆိုပြီးရုပ်ပိုင်းမှာဒွါရရုပ်ခုနှစ်ပါးတင်ခဲ့တယ်မှတ်မိလားမသိဘူးရုပ်ပိုင်းမှာတင်ခဲ့တဲ့ဒွါရရုပ်ခုနှစ်ပါးတဲကကံနေဖြစ်စေတဲ့ကမ္မဒွါရနှစ်ပါးသည်ပုံပိုင်းမှာတင်ပြီးသွားပြီဟုတ်လားပတာရယုံ၅ပါးကတော့ဝီတိစိတ်စေတသိက်တွေဖြစ်စေတော့မှာဖြစ်တဲ့အတွက်ကြောင့်ဝီတိပိုင်းမှာတင်မယ်ဟုတ်ပြီနော်ဒါကြောင့်ဒွါရသည်6ခုရှိတယ်ဆိုပေမဲ့ဟဲ့ဒီဒွါရ6ခုကိုကြည့်လို့ရှိရင်ရုပ်ဒွါရက၅ပါးနဲ့နံဒွါရမနောဒွါရ၅တပါးဆိုပြီးတော့တင်လားမတင်ဘူးလားအဲ့တော့မနောဒွါရဆိုတာကနံဒွါရဆိုတော့ခဏထားလိုက်ပါဦးဟုတ်လားကြံတဲ့ဒွါရကပင်စဒွါရ၅ပါးဆိုတာဒီဘာတွေလဲလို့ကြည့်လိုက်တော့သကုဒွါရသောတဒွါရဂါနဒွါရဇိန်ဝါဒွါရကာယဒွါရစသင်ပြီးပြီအဲ့ဒီမှာတရေကိုကောက်လိုက်တော့ပကိန်းပိုင်းဒွါရသင်ကဟာမလေသကုပတာရယုတ်ဒီသကုဒွါရမိတယ်သောတပတာရယုတ်ဒီသောတဒွါရမိတယ်သင်ထားတယ်မလားဂါနပတာရယုတ်ဒီဂါနဒွါရမိတယ်ဇိန်ဝါပတာရယုတ်ဒီဇိန်ဝါဒွါရမိတယ်ကာယပတာရယုတ်ဒီကာယဒွါရမိပြီးတော့ဘဝင်စိတ်တို့ရဲ့အဆုံးဖြစ်သောဘဝင်ကုပိစေတာစိတ်19ပါးသည်မနောဒွါရမိပါတယ်ဆိုပကိမ့်မိုင်းမှာဒွါရ6ပါးသင်ခဲ့ရတယ် အဲ့ဒီဓွာရ6ပါးမှာဘဝင်စိတ်တို့ရဲ့အဆုံးဖြစ်တဲ့ဘဝင်ကုပိစေတ19ပါးမနောဓွာရဆိုတော့စိတ်ဖြစ်တော့နံဓွာရဒီဘက်ကပတာရယုံ5ပါးကရုပ်ဓွာရဆိုပြီးဓွာရ6ခုမသိဘူးလားအဲ့ဒီဓွာရ6ခုတည်းကပင်စဓွာရဆိုတာဒီပတာရယုံ5ပါးပတာရယုံ5ပါးဆိုတာဒီကံကြောင့်ဖြစ်တဲ့ကမ္မစဧကံမဟုတ်ဘူးလားကျမပြောတော့လိုက်နိုင်လားမြင်အောင်ပြန်ပြောပေးနေတာအဲ့ဒီပတာရယုံ5ပါးသည်အာယုံတွေကိုလက်ခံမလားမလက်ခံဘူးလားလက်ခံမယ်ဆိုတော့ပတာဓာတ်တို့တို့ရဲ့တဘာဝကအာယုံဆိုတဲ့ဂောစရယုတ်ကိုလက်ခံမလားမလက်ခံဘူးလားဂောစရဆိုတဲ့အာယုံကိုလက်ခံမယ်ဒါဆိုရင်ဂောစရဆိုတဲ့အာယုံယုတ်တွေကိုကျမတို့ကကြည့်လို့ရှိရင်အာယုံယုတ်သည်ဟာလားအသေးစိတ်ရေတွက်မယ်ဆိုရင်အာယုံယုတ်သည်ခုနှစ်ပါးဘာလို့လဲဆိုတော့ဘုဒ္ဓဘာယုံမှာ၃ခု꿰သွားလို့ဘုဒ္ဓဘာယုံ၃ခုမထည့်ဘဲနဲ့ပြောရင်ရူပာယုံယုတ်တတ္တာယုံယုတ်ခန္ဓာယုံယုတ်ရတာယုံယုတ်ဘုဒ္ဓဘာယုံယုတ်ဆိုပြီး၅ခုဖြစ်မှာပေါ့ရှင်းနဲ့နော်ဒါဆိုရင်ဟရိပတာရယုတ်တို့သည်အာယုံယုတ်၅ပါးကိုလက်ခံမလားမလဲမခံဘူးလားဒါကြောင့်ယုတ်ပိုင်းတွေကဂောစရဆိုသောအာယုံတွေကိုလက်ခံတဲ့ဂါဟကယုတ်ဖြစ်တဲ့အတွေ့အကြောင်းပတာရယုတ်ကိုနောက်နံပါတ်တစ်မျိုးပြောလိုက်တော့ဂောစရဂါဟကဆိုပြီးသင်ခဲ့တယ်မှတ်မိလားလဲမသိဘူးလွယ်ရဲ့လားလွယ်တယ်နော်သင်ပြီးသားလေးတွေကိုလေစာချက်ပြီးသားလေးလည်းဖြစ်သွားအောင်မြင်ကွင်းလေးလည်းပို့ရှင်းသွားအောင်ပြောပေးတာဒါကြောင့်ကျမတို့ရဲ့တန်တန်မှာအတိတ်ကံကြောင့်ဖြစ်တဲ့ပတာရယုတ်၅ခုမရှိဘူးလားသူ့ရဲ့သဘာဝကအာယုံကိုလက်ခံခြင်းကိစ္စရှိမယ်ဆိုစကုပတာရသည်ရူပာယုံကိုလက်ခံမယ်သောတာပတာရယုတ်သည်တတ္တာယုံယုတ်ကိုလက်ခံမယ်ဃာနပတာရသည်ခန္ဓာယုံကိုလက်ခံမယ်ဇိဝပတာရသည်ရတ္တာယုံကိုလက်ခံမယ်ကာယပတာရသည်ဖုရပာယုံကိုလက်ခံမယ်ဒီထီရောလိုက်နိုင်လားစကုပတာရဆိုတာမျက်လုံးကြီးတစ်လုံးလုံးကိုပြောနေတာမဟုတ်ဘူးမျက်လုံးထဲကပုံရိပ်ထည်နိုင်တဲ့မျက်နှာဝန်းတွင်းမှာရှိတဲ့တန်းဟုတ်ခေါင်းပမာဏရှိတဲ့မျက်စိအကြည်ယုတ်သည်ရူပာယုံဆိုတဲ့အစေးမျိုးမျိုးလက်ခံမယ်သောတာပတာရသည်နာအတွင်လက်စွပ်ကွင်းတန်တန်ရှိတဲ့နီရဲတဲ့အမွှေးလေးတွေနဲ့ဖုံးထွားတဲ့သူတို့သည်တတ္တာယုံဆိုတဲ့အတန်မျိုးမျိုးကိုလက်ခံမယ်။ဂါနပတာရဆိုနှာခေါင်းအကြီးသူတို့သည်နှာခေါင်းအတွင်းမှာစိတ်တကောင်ရဲ့ခွာပုံတရံလေးရှိတယ်။သူတို့သည်ဂန္ဓာယုံဆိုတဲ့အနက်မျိုးစုံကိုလက်ခံမယ်။ဇိဝပတာရဆိုရှာတစ်ခုလုံးမဟုတ်ဘူး။ရှာရဲ့အလယ်မှာကြာဖက်ရွယ်ပုံတရံလေးရှိတယ်။သူသည်ချိုးချင်းငန်ဆက်ဖန်ခါဆိုတဲ့အရာသာအမျိုးမျိုးကိုလက်ခံနိုင်တယ်။ကာယပတာရဆိုတာခန္ဓာကိုယ်တကိုယ်လုံးမှာထိရင်သိတဲ့နေရာတိုင်းမှာရှိနေတယ်။ဘယ်နေရာတွေမှာတော့မရှိဘူးလဲဆိုရင်သပင်ဖြာ၊လက်သေးဖြာ၊ခြေသေးဖြာ၊အသက်မှာအရေကြောက်တွေနေရာမှာတော့မရှိဘူး။အဲ့ဒီထိရင်သိတဲ့နေရာတိုင်းမှာရှိတဲ့ကာယပတာရတို့သည်ဖုဒ္ဓပါယုံဆိုတဲ့ပထဝီဖုဒ္ဓပါယုံမာရာပြောတာတွေကိုလည်းလက်ခံနိုင်တယ်။တေဇောဖုဒ္ဓပါယုံ၊ပူလာအေးလာဆိုတာကိုလည်းတွေ့ထိနိုင်တယ်။ဝါယောဖုဒ္ဓပါယုံဆိုတဲ့လှုပ်ရှားနေလားထောက်တွန်းနေတာကိုလည်းလက်ခံနိုင်တယ်ဆိုတော့ကာယပတာရကဖုဒ္ဓပါယုံရုပ်3ပါးဒါမှမဟုတ်ရင်လွယ်လွယ်ပြောတော့ဖုဒ္ဓပါယုံကိုလက်ခံတယ်ဟုတ်ပြီနော်အဲ့ဒီတော့ဒီပတာရယုတ်ကအတိတ်ကံကြောင့်မြင်အောင်ကြည့်လာတိတ်မဲ့အာယုံကယောလို့လေ့လာရင်လေလာတိတ်တဲ့အာယုံဒီလေကံနဲ့ပဲဆိုင်နေဟုတ်လားဘာလို့လဲရူပါယုံဆိုတဲ့အစင်းမျိုးမျိုးမှာအင်မတန်လှပပြီးကြည်ကောင်းနေတဲ့အိဋ္ဌရူပါယုံနေရောမရှိဘူးလားကြည်မကောင်းနဲ့မလိုချင်တဲ့အနိဋ္ဌရူပါယုံနေလည်းရှိတယ်အလွတ်အလွန်အလိုရှိရတဲ့မြတ်စွာဘုရားအစင်းဘုံနှံပြတ်သက်ဘုံတရံနေမနတ်သမီးအစင်းနတ်သားအစင်းနေစိန်ရွှေယတနာတွေအင်မတန်ကောင်းတဲ့ရူပါယုံနေရောမရှိဘူးလားအဲ့ဒါကြတော့အတိအဋ္ဌရူပါယုံဆိုရူပါယုံဆိုတာအစင်းမျိုးမျိုးမှမှာ၃ခုထက်ခွဲတယ်ရိုးရိုးအဋ္ဌရူပါယုံမလို့ခြင်းနဲ့အနိဋ္ဌရူပါယုံအလွန်လွန်အလိုရှိရတဲ့အတိအဋ္ဌရူပါယုံဆိုပြီးတော့ရူပါယုံဒီလဲ၃မျိုးထက်ခွဲတယ်ရှင်းနေနော်ဒါကိုပဲကျမတို့ကခြုံပြောတော့အစင်းမျိုးမျိုးဒီရူပါယုံမီးလို့တစ်လုံးနဲ့ချုပ်လဲပြင်မယ်အဲ့ဒီအမျိုးမျိုးတဲမှာအလွန်လွန်ကောင်းတဲ့အတိအဋ္ဌရူပါယုံလဲပါတယ် တမ်းမှန်အလိုရှိနေတဲ့မြင်အပ်တွေ့အပ်မြင်နေကြတွေဖြစ်တဲ့အဋ္ဌရူပါယုံတွေလည်းရှိတယ်ဟဲ့လားမလိုခြင်းနဲ့မနှစ်သက်တဲ့အနိဋ္ဌရူပါယုံလည်းရှိတယ်ထို့နည်းတူစွာတတ္တာယုံစွာအတန်အမျိုးမျိုးအဲ့ဒီအတန်မျိုးမျိုးမှလည်းသုံးစားထက်ခွဲမှာပေါ့အစ်မတန်ကိုตาရပြီးတော့အစ်မတန်ကိုဟဲ့လားအကျိုးများစေတဲ့ယေရနာမြတ်သုံးပါးနဲ့ဆက်ဆိုင်တဲ့တရားတန်တို့ဘာလို့ဆိုရင်အတိအဋ္ဌာတ္တာယုံအစ်မတန်ကိုตาရတဲ့နတ်တူရိယာတန်တို့ဘာလို့ဆိုရင်လဲအတိအဋ္ဌာတ္တာယုံရိုးရိုးကြားနေကြအတန်မျိုးတွေဆိုရင်အဋ္ဌာတ္တာယုံဟုတ်ပြီနော်စဲတန်ဆိုတန်ငိုတန်ညီးတန်တွေကြတော့အနိဋ္ဌတ္တာယုံထိုနည်းတူစွာအနံအမျိုးမျိုးထိုနည်းတူစွာအရတာအမျိုးမျိုးထိုနည်းတူစွာအတွေ့အထိအမျိုးမျိုးတွေလည်းဒီထဲပါသွားပြီဒီအချိန်မှာဘာကြောင့်တတ္တဝါတွေဒီအနိဋ္ဌာယုံတချို့တတ္တဝါတွေကအနိဋ္ဌာယုံကြီးပဲကြုံရတယ်။မျက်စိနှလုံးစပွင့်လိုက်ပြီ။စကုပ္ပတာရာလေးစပွင့်လိုက်တယ်ဆိုတဲ့အချိန်တည်းကကြုံလဲရတာအနိဋ္ဌရူပါယုံနဲ့စလိုက်တာ။ဟာလားမြင်ရတဲ့အဆင်းရလဲနေမကောင်းနေတဲ့လူပမာတွေဟာလားဟာလားဘွဲ့တွေဟာလားနေရာထိုင်ခင်းတွေဒါတွေမြင်နေရတော့မရှိဘူးလား။အမိုက်ပုံပေးမှာနေနေရတဲ့တတ္တဝါတွေရောမရှိဘူးလား။မစင်တွင်ထဲမှာနေနေရတဲ့ဆိုရင်ရောမြင်လဲရတဲ့အနိဋ္ဌရူပါယုံကြားလိုက်ရတဲ့အတန်ကလည်းစဲတန်ဆိုတန်နေနဲ့ရံဖြစ်တန်နေငိုတန်ညီးတန်နေနဲ့ကြားရပြန်တယ်ရှူလိုက်ရတဲ့အနံကလည်းအနိဋ္ဌာခန္ဓာယုံစားရတဲ့အရာသာလည်းစားခြင်းစားခြင်းတွေသူများစွန့်ပစ်ထားတဲ့အညစ်အကြေးတွေအနိဋ္ဌာရတ္တာယုံအတွေ့အထိကလည်းနာကျင်နေငရဲကြနေတဲ့တတ္တဝါတွေဆိုရင်သူတို့ကြုံတဲ့မြအာယုံတို့သည်သူတို့ရဲ့ပတ္တာရစီလာတဲ့နေရာမှာအနိဋ္ဌာယုံကြီးပဲကြုံရတာရှိမယ်တမန်ကုသိုလ်အဲ့ဒါဘာကြောင့်လဲဆိုသူတို့အကုသိုလ်ကံတွေလုပ်ခဲ့လို့ကြုံရတဲ့အာယုံဒီအနိဋ္ဌာယုံနေသည်သူတို့ရဲ့ပတာရတွေစီမှာလာနေတာပဲတမန်ကုသိုလ်တွေလုပ်ခဲ့တဲ့ပုဂ္ဂိုလ်ကြတော့အနိဋ္ဌာလည်းမကြုံတယ်လို့အတိအဋ္ဌာလည်းမကြုံမဲနဲ့မစ္ဆတာယုံဆိုတဲ့အလေအလတ်အဋ္ဌာယုံတွေကြုံရတယ်အလွန်အလွန်ကုသိုလ်ကောင်းမှုတွေလုပ်ထားခဲ့တဲ့ပုဂ္ဂိုလ်ကြတော့နတ်တွေဘာတွေဆိုရင်အတိအဋ္ဌာယုံကြီးပဲကြုံရတယ်အဲ့တော့ကျမတို့တွေမှာအာယုံနဲ့ဟလာဓွာရတိုက်တဲ့နေရာမှာတိုက်နေအတိတ်ခံလိုက်ရတဲ့ပတာရကိုယ်တိုင်ကလည်းကန့်ကြောင်ဖြစ်တာဟုတ်လားလာတိုက်လိုက်တဲ့အာယုံတွေကလည်းဘာကြောင်လဲကံမော်မူတည်ပြီးပြောင်းကြလိမ့်မယ်ဒါဆိုရင်အာယုံနဲ့ဓွာရတိုက်ကြတယ်ဆိုတဲ့နေရာမှာရရှိနေတဲ့ပတာရယုတ်တို့ဒီလေကန့်ကြောင်ဖြစ်တယ်ဆိုပေမဲ့ဟရိပတာရယုတ်ဒီဘယ်အချိန်မှဖြစ်တာအခုအချိန်မှဖြစ်တဲ့အတွဲကြောင့်အကြောင်းယုတ်လားအကျိုးယုတ်လားအကျိုးရုပ်တွေပဲအကျိုးတရားတွေဒါကြောင့်ကံကြောင့်ဖြစ်လို့ကံမဇလို့သုံးထားတယ်အကျောင်းကကံမကံအကျိုးတရားကကံကြောင့်ဖြစ်တော့ကံမဇလာတိုက်ခံရမယ်အာယုံကောလာတိုက်တဲ့အာယုံကရောဘာကြောင့်လဲကံပေါ်မူတည်ကြတယ်ဆိုတော့အခုအချိန်ပုဒ်တိကာလပစ္စုပန်ကာလမှာအာယုံတို့ဒီဓွာရတွေလာတိုက်တယ်ဆိုပေမဲ့အတိတ်ခံရမယ်ဓွာရတွေကလည်းကံကြောင့်ဖြစ်နေတာဟုတ်တယ်နော်လာတိတ်မှာကလည်းကံနေပေါ်မူတည်ပြီးဖြစ်တယ်တရားတွေဆိုတော့ဒီနှစ်ခုတိတ်လာလို့တစ်လာမဲ့စိတ်အစင်ဒီအာယုန်နဲ့တော်တာတိုင်ဝိဘက်တွေဖောက်လာမဟုတ်လားဖြစ်မှာဒီဝိဘက်စိတ်အစင်တန်းကြီးလာဖြစ်ပြီးသဘောပေါက်နေရတယ်ဒါကြောင့်ဒီဝိထိပိုင်းကိုတေးသေးချာချာလေ့လာခွင့်ရရင်ကိုယ့်ဘဝကိုယ်ဖြည့်သိမ်းလို့ရလာလိမ့်မယ်ဟာလားဘသူနဲ့မှမဆိုင်မင်းနဲ့ကိုယ်နဲ့သာဆိုင်တယ်ဆိုတာသိလာလိမ့်မယ်နောက်တိတိကျကျကံကံရဲ့အကျိုးကိုဟဲ့လားနားလေတဲ့ညံကိုကမတ်တကတညံလို့သုံးတယ်အာလုံးဒီဘသူမပြုတ်ထားဘူးကိုလှုပ်ထားတဲ့အမှုစွာလေးကိုဒီဝီထိပိုင်းကနေညံမြင်ရှင်းခွင့်ရလိမ့်မယ်ဒါကြောင့်ကြိုပြောထားတာဟုတ်ပြီနော်ဒါဆိုရင်ကျမတို့အခုသင်ပါသည်အတိတ်ကံကြောင့်ဖြစ်တဲ့စိတ်ထဲကဘဝင်စိတ်ကိုသင်မယ်ဟုတ်ပြီနော်အခုအချိန်ပုဒ်တိကာလဆိုပုဒ်တိအချိန်မှာဖြစ်နေမဲ့စိတ်တို့သည်ဘဝင်စိတ်တွေရှိမယ်အာယုန်နဲ့ဓွာရာတိုက်ဆိုင်ပြီးဖြစ်လာမယ်ဘာစိတ်တွေရှိမလဲဝီထိစိတ်တွေရှိလိမ့်မယ်ဒီခွင့်ကိုသင်မယ်ခုသင်ပါသည်ပဝတ္တိကာလအကြောင်းသင်မယ်ဒါကြောင့်အာယုန်နဲ့ဓွာရာမတိုက်ဆိုင်ခင်မှာအတိတ်ကပြီးခဲ့တဲ့ဘဝမရဏတဏ္ဍဇောယူအပ်တဲ့ကံတော်၎င်းကမ္မနမိတ်တော်၎င်းဂရိနမိတ်တော်၎င်းအာယုံပြုခဲ့တဲ့ဘာစိတ်အရင်ဆုံးဘဝအစမှာစလဲဆိုရင်ပဋိသင်္ဍေစိတ်စခဲ့တယ်ပဋိသင်္ဍေစိတ်ဒီဘဝတစ်ခုမှာဘယ်နဲ့စိတ်ဖြစ်လဲတစ်စိတ်ပဲသူ့လုပ်ငန်းကတစ်ချက်ပဲဘဝဟောင်းနဲ့ဘဝတွေကိုဆက်ဆက်တယ်ပြီးပြီတခါပဲစိတ်တစ်ခဏတစ်ချက်ဥပ္ပတ္တိပြည်လို့ခဏငယ်၃ချက်ပြည့်ရင်သူချုပ်သွားပြီပြီးရင်ပဋိသင်္ဍေစိတ်ယူအပ်တော့ ကံကမ္မနမိတ်ဂရိနမိတ်သုံးပါးမှာတပါးပါးကိုပဲဆက်ပြီးတော့ယူတယ်ဘဝင်စိတ်စဖြစ်ပြီဘဝင်စိတ်ကတော့ကံမကုန်သေးတဲ့၍ဘဝတစ်လျှောက်လုံးကိုတည်တန်းအောင်စောင့်ရှောက်มาဖြစ်တဲ့အတွက်ကြောင့်ဘဝင်စိတ်ဒီဘဝတစ်ခုမှာဘယ်နှကြိမ်ဖြစ်တယ်လဲမရေတွက်နိုင်လောက်အာကံအရှိန်ရှိသည်မြတ်သူ့ရဲ့ကံကကဘာပေါင်း 8,400 နေရမယ်ကံဆိုရင်ဘဝင်စိတ်ဒီကဘာပေါင်း 8,400 ကဘာ900နေရမယ်ကံဆိုရင်ကဘာ900တရက်ပဲနေရမယ်ကံဆိုရင်24နာရီပြည့်ရင်သူချုပ်မှာပေါ့ဟုတ်ပြီနော်တနာရီပဲနေရမယ်ကံပါရင်ရောတနာရီပဲပေါ့သဘောပေါက်ရမယ်ဒါကြောင့်အဲ့ဒီကံကုန်သွားလို့ရထားတဲ့ဘဝကရှော့ကျသွားရင်သုတိစိတ်သုတိစိတ်ဒီလေဘဝမှာဘယ်နှခါသုတိစိတ်ကြမယ်တစ်ခါပဲပေါ့သုတိစိတ်ရဲ့တက်တန်းကိုလည်းပြောဥပတိဘင်ရဲ့လို့ခဏငယ်3ချက်စိတ်တဲ့ခဏတစ်ချက်ပြင်သူချုပ်မှာဒါကြောင့်အခုချိန်မှာပဋိတန်တေစိတ်ကဖြစ်ပြီဟုတ်ပြီနော်သုတိစိတ်ကမဖြစ်သေးဖြစ်တော့ဖြစ်မယ်သို့တော့ဘယ်နေမှမသိပေါ့ဟုတ်ပြီနော်ဘယ်ချိန်မှမသိဘယ်ချိန်ကံကုန်လဲမသိဘူးအခုစာသင်နေနေလဲပြက်ခနေရောမဖြစ်နိုင်ဘူးလားကျမကြီးပဲမဟုတ်ဘူးနော်ဓမ္မမိတ်ဆွေတို့လည်းတူတူပဲဟုတ်ပြီနော်ဒါကြောင့်ပေရမှာကသေးကြနေတယ်နေရတာဘလောက်စာမသိသေးဘူးဆိုတာမြင်နေရမယ်ဒါကြောင့်ဘဝရဲ့အဆုံးသက်စိတ်သုတိစိတ်သုတိနာကိုလေပိုးတီအနေမှာမဖြစ်သေးတဲ့အတွက်ကြောင့်မသိသေးဘူး